ကချင်ပြည်နယ်နေဆက်နဲ့ရှမ်းပြည်မြောက်ပိုင်းကထိစပ်နေတဲ့ဒေသမှာအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်တပ်တွေကြားဒီရပိုင်းတဲ့ဖြစ်ပွားနေတဲ့စစ်ပွဲကြောင့်ကချင်ပြည်နယ်မန်ဝင်းကြီးဒေသနဲ့ရှမ်းပြည်နယ်နှံခမ်းမြို့နယ်တဝိုက်ကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေပိတ်မိနေတယ်လို့ဒေသခံတဦးကပြောပါတယ်။အစိုးရတပ်ကလက်နက်ကြီးတွေနဲ့ရောလေကြောင်းကူထိုးစစ်ပါဆင်နွှဲနေတာကြောင့်အဲ့ဒီဒေသကကျောင်းတွေဈေးနဲ့ဘဏ်လုပ်ငန်းတွေယာယီပိတ်ထားရပါတယ်။အကြောင်းဆုံးကိုကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
ဒီပိုင်းတွင်ရှမ်းပြည်နယ်မူဆယ်မြို့နယ်တဝိုက်အစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တပ်တွေကြားတိုက်ပွဲဖြစ်နေတဲ့တစ်ချိန်တည်းမှာပဲကချင်ပြည်နယ်မန်စီမြို့နယ်တဲကမန်ဝင်းကြီးဒေသနဲ့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းဒေသတဝိုက်မှာဒီပိုင်းတွင်တိုက်ပွဲပြင်းထန်နေတာပါ။အဲ့ဒီဒေသတွေဟာတရုတ်မြန်မာနယ်စပ်နားမှာဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဘယ်ကိုမှမသွားနိုင်ပဲပိတ်မိနေတယ်လို့မန်စီမြို့နယ်က SNLD ရှမ်းကြားပြူပါတီဝင်ဆိုင်းစင်မင်းအေးက VOA ကိုပြောပါတယ
်။မန်စီမြို့နယ်မဝီကြီးဒေသပေါ့အဲ့ဒီမှာတိုင်းနာလက်နက်ကိုင်တွေတပ်ဆွဲတဲ့နေရာကြီးမှာပဲဖြစ်နေတော့ရှိသေးတယ်။ဒီလက်နက်ကြီးတွေနဲ့လည်းပြစ်တယ်။အဲလေကြောင်းကလည်းပြစ်တယ်ဗျ။ဒီကနမ်ခမ်းနဲ့ပြီးတဲ့ဒေသဖြစ်တဲ့အတွက်ကြောင့်မလို့အဲဒီနမ်ခမ်းနဲ့ချွေပြီးမြစ်ချာမှာပေါ့ကဒါကတော့ပိတ်သွားပြီ။ဒီငိုကလေးကဗမောနဲ့မောင်ကြီးဒေသနဲ့ကလမ်းကပိတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်လို့အခုဟာဒီမောင်ကြီးဒေသမှာရှိနေတဲ့လူတွေအားလုံးကတိတ်မိနေလို့ဖြစ်နေတယ်။ဘယ်မှသွားလို့မရဘူးဖြစ်နေတယ်။ဒီတောင်းမကြီးကမန်စီမြို့ပေါ်ကိုလည်းသွားလို့မရဘူး။နောက်ခမ်းမြို့ထဲကိုလည်းသွားလို့မရဘူး။အဲ့လိုချင်းနေမှာဖြစ်နေတယ်။ဒါတော့ဆေးရဲ့ကိုကျိုးကိုလူထုကခံနေရတယ်လို့ပဲပြောပါမယ
်။မန်စီမြို့နယ်မန်ဝင်းကြီးဒေသဟာကချင် KIA တပ်တွေအဓိကလှုပ်ရှားနေတဲ့နေရာဖြစ်ပါတယ်။တိုက်ပွဲတွေအတွင်းအစိုးရတပ်ကလက်နက်ကြီးနဲ့ရောလေကြောင်းကူထိုးစစ်ပါဆင်နွှဲနေပြီးဒါဟာ NCA အပြစ်ရစာချုပ်မှာမြောက်ပိုင်းမဟာမိတ်တပ်တွေလက်မှတ်ထိုးလာဖို့ဖိအားပေးလိုတဲ့သဘောလို့မြင်မိကြောင်း KIA တပ်မှူးတဦးဖြစ်တဲ့ဘူမူးစော်ကောင်ကသုံးသပ်ပါတယ
်။ကိုကမြေကြောင်းနဲ့တိုက်တဲ့လူရအားရဲ့မြေကြောင်းနဲ့ရဲ့လူမျိုးနဲ့တိုက်တာပေါ့။လူကဟိုကဒီအပြည့်ရဲ့သဘောဖြစ်နေဖြစ်နေတော့ဘာတဲ့ပြလဲဆိုတော့အစီအလမတူခိုင်းတဲ့သဘောဖြစ်နေဖြစ်မှာပေါ့
မြောက်ပိုင်းမဟာမိတ်တပ်ထဲမှာပါတဲ့ကချင် KIA တောင်းပလောင် TNLA ရခိုင် AA နဲ့ကိုကန့် MMDA စတဲ့တိုင်းရင်းသားလက်နက်ကိုင်တွေဟာ NCA နိုင်ငံလုံးဆိုင်ရာအပြည့်အစားချုပ်မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဖြစ်ပါတယ်တရုတ်မြန်မာနယ်စပ်ရှမ်းနဲ့ကချင်မှာအခုဖြစ်နေတဲ့စစ်ပွဲတွေဟာပြီးခဲ့တဲ့လအတွင်းတိုင်းသားဒေသတွေအစိုးရတပ်ရဲ့ထိုးစစ်တွေရပ်သွားစေဖို့မြောက်ပိုင်းမဟာမိတ်တပ်တွေကတရုတ်မြန်မာနယ်စပ်105မိုင်ကုန်းတွယ်ကိတ်ကိုတလောကဝင်တိုက်ခဲ့ပြီးနောက်အစိုးရတပ်တွေကအရင်ထက်ပိုပြီးထိုးစစ်ဆင်လာတာဖြစ်ပါတယ်တရုတ်နယ်စပ်နာကဒီစစ်ပွဲတွေကြောင့်နမ်ခမ်းနဲ့မန်ဝင်းကြီးဒေသတွေကကျောင်းတွေဈေးနဲ့ဘဏ်တွေယာယီပိတ်ထားရတယ်လို့ SNLD ပါတီကဆိုင်းစင်မင်းအေးကပြောပါတယ်
နံခမ်းမြို့ပေါ်ကဒီနေ့ဒီချိန်ထိကမှကျောင်းနဲ့ဘဏ်ကမဖွင့်သေးဘူး။မောင်ဝင်းကြီးဒီကမှဆိုရင်တော့ဒေကြတယ်။ဘယ်သူမှသွားလို့မရဘူးဖြစ်နေတယ်။နံခမ်းမြို့ပေါ်ကလူတွေကလည်းမောင်ဝင်းကြီးကိုသွားလို့မရတယ်လို့မောင်ဝင်းကြီးတွေကလည်းနံခမ်းကိုလာလို့မရဘူး။အဲ့ဒီပေါ်မှာရှိနေတဲ့ဈေးနဲ့ကျောင်းတွေအားလုံးကလည်းအခုချိန်ထိပိတ်ထားတော့မယ
်။ဒီစစ်ပွဲတွေဟာပြည်ထောင်ရဲ့အဖြစ်မဟုတ်ပဲနောက်ဆုံးပြည်သူလူထုသာနင့်နာရတယ်လို့စိုင်းစင်မင်းအေးကသုံးသပ်ပါတယ်။
ဒီစစ်ပွဲတွေဖြစ်လာတာကနှစ်ပေါင်း60ကျော်ပြီ။ဒါပေမဲ့ဖြစ်လာတိုင်းလည်းလူထုကပဲထိခိုက်တာများတယ်။တော့ကျွန်တော်အနေနဲ့ပြောရမှာစစ်ပွဲကအပြင်းမဟုတ်ဘူးလို့ပဲလို့ပြောချင်တယ်။ပါတီအနေနဲ့တော့ဟိုပေါ့တွေးဆုံဆွေးနွေးပွဲလုပ်ဖို့တိုက်တွန်းလာတာတော့ကြာလာပါပြီ။ဒါပေမဲ့ခုတက်ပြီးတော့တီတီပါပါနိုင်ငံရေးဆွေးနွေးပွဲလုပ်နေကြတော့မရှိသေးဘူးလို့ပဲပြောမှာပဲ
။ကချင်နဲ့ရှမ်းပြည်နယ်အတွင်းစစ်ပွဲတွေကြောင့်အခုချိန်ထိကချင်စေဘေးဆောင်ဒုက္ခတဲ့3,000-3,000ကျော်ရှိနေတယ်လို့ရှမ်းစေဘေးဆောင်ဒုက္ခတဲ့1,000ခန်းအထိရှိလာနေပြီလို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောကြပါတယ်ခင်ဗျာ။